ယူကရိန်းနိုင်ငံအရှိဘက်မှာဆက်လက်ပြီးတော့တိုက်ပွဲတွေဖြစ်နေစေအချိန်မှာပဲ Belarus နိုင်ငံ Minsk မြို့မှာယူကရိန်းနိုင်ငံပဋိပက္ခဖြည့်ရှင်းဖို့အတွက်ရုရှား၊ပင်တစ်၊ဂျာမနီနဲ့ယူကရိန်းခေါင်းဆောင်တွေတွေ့ဆုံဆွေးနွေးနေကြပါတယ်။ဗိုလ်ရုနေမှာကျင်းပတဲ့ထိပ်သီးစည်းဝေးမစခင်မှာယူကရိန်းသမ္မတ Petro Poroshenko ကယူကရိန်းနဲ့ EU ဥရောပသမ္မတကတို့ဟာတတန်လဲပြောဆိုကြလိမ့်မယ်လို့ပြောခဲ့ပါတယ်။သောသောပိုင်းလုံးကလည်း Mr. Poroshenko ကဒီ၄နိုင်ငံထိပ်သီးအစည်းအဝေးဟာယူကရိန်းနိုင်ငံအရှိပိုင်းမှာဖြစ်ပွားနေတဲ့အစိုးရတပ်တွေနဲ့ရုရှားကိုလူလာတဲ့ခွဲထွက်ရေးသဘုံတွေကြားဖြစ်ပွားနေတဲ့ပြည်ပခအဆုံးတက်စီရေးအတွက်နောက်ဆုံးအခွင့်အလမ်းဖြစ်တယ်လို့လည်းပြောဆိုပါရတယ်။အခြေအနေတွေဒီထက်ပိုပြီးတော့ဆိုးလာခဲ့ရင်တိုင်းပြည်တစ်ခုလုံးကိုစစ်ဥပဒေပြဋ္ဌာန်းမှုအတွက်သူ့အနေနဲ့တုံ့ဆိုင်နေမှာမဟုတ်ဘူးလို့လည်း Mr. Poroshenko ကဗိုလ်ထုနေမှာပြောကြားခဲ့ပါရတယ်။ယူကရိန်းနိုင်ငံအရှိပိုင်း Donetsk မြို့တဝက်မှာတော့တိုက်ပွဲတွေဖြစ်ပွားနေပြီးတော့ Basklavik တစ်ခုပေါ်လက်နက်ကြီးထိမှန်ခဲ့ပြီးအ ਨੇ ဆုံးလူ2ဦးသေဆုံးသွားတယ်လို့ခွဲထွက်ရေးဒဘုံတွေနဲ့ရေးပေါ်ကိစ္စရေးဝန်ထမ်းတွေကပြောပါရတယ်။ဒဘုံတွေဟာဒီဘော့ဆော့ဖ်မြို့အနီးမှာပြုလုပ်ခဲ့တဲ့တိုက်ခိုက်မှုအတွင်းယူကရိန်းစစ်သား19ဦးသေဆုံးပြီးတော့58ယောက်ဒဏ်ရာရရှိခဲ့တယ်လို့အစိုးရစစ်တပ်တာဝန်ရှိသူတွေကပြောပါရတယ်။ဥရောပမှာရှိတဲ့အမေရိကန်ကြီးတပ်တပ်မှူးကြီးကတော့ဒီဘော့ဆော့ဖ်မှာပြုလုပ်ခဲ့တဲ့တိုက်ပွဲမှာရုရှားတပ်ဖွဲ့တွေတိုက်ရိုက်ပါဝင်ပတ်သက်မှုရှိတယ်လို့ပြောဆိုလိုက်ပါရခင်ဗျာ။